စစ်တပ်ခေါင်းဆောင်တွေကိုတကြမ်းတမ်းကျက်နဲ့တရော်လှောင်ပြောင်ခဲ့လို့စစ်တပ်ရေးပုံမှန်66ကနဲ့တရားစွဲဆိုခံရတဲ့ဒေါင်းမျိုးဆက်တမ်းကျက်အဖွဲ့ဝင်တွေရဲ့အမှုကိုရုတ်သိမ်းပေးဖို့ HRW လူခွင့်အရေးဆောင်ကြည့်အဖွဲ့က AP 17ရဲ့ကြာတာပရိနေကကြေညာချက်ထုတ်ပြန်ပြီးမြမအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။တမ်းကျက်ထိုးတာဟာရာဇဝတ်မှုကျူးလွန်တာမဟုတ်ပဲနစ်နာစီလိုတဲ့ဆန္ဒမပါပဲတရော်လှောင်ပြောင်မှုတစ်မျိုးသာဖြစ်တယ်လို့ HRW ကပြောပါတယ်။စစ်တပ်ကိုဝေဖန်တရော်တဲ့တကြမ်းတမ်းကျက်တိုင်တာကို Facebook ပေါ်မှာတိုက်ရိုက်ထုတ်လွှင့်ခဲ့ပြီးတဲ့နောက်တပ်မတော်ကိုဂုံတိုက်ခါထိခိုက်စေတဲ့ဆိုရဲဆွတ်ဆွဲခြင်းနဲ့ဒေါင်းမျိုးဆက်တန်ကျက်အဖွဲ့ဝင်၄ဦးဖြစ်တဲ့ဇေယျလွင်ပိုင်ရဲသူပိုင်ဖြိုးမင်းနဲ့စုရတနာမြင့်တို့ကိုဧပြီလ15ရက်နေ့ကဆက်သွယ်ရေးပုံမှန်66ကနဲ့တရားစွဲခဲ့တာပါ။တန်ကျက်အဖွဲ့ဝင်တွေဟာစီစီရေးစင်စာမတင်ပဲတန်ကျက်ထိုးခဲ့တာဖြစ်ပါတယ်။